America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်အော်တိုဝါလာ2ရက်စနေနေ့မနေ့ကင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်ပါပါကျွန်တော်တို့ရဲ့ဒီရေဒီယိုအစီအစဉ်ကိုရုပ်သံဖြစ်နေပါဖြည့်ဆွတ်ပြီးတော့တင်ဆက်ပေးနေတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါကုလအရာရှိတွေကိုနှင်ထုတ်ပိုင်ခွင့်မရှိဘူးလို့အီသီယိုးပီးယားအစိုးရကိုကုလအထွေမှုချုပ်ကပြောကြားလိုက်ပါတယ် COVID-19 ကုသရေးအတွက်မတ်ကုမ္ပဏီထုတ်တောက်ဆေးကထိရောက်မှုရှိပေမဲ့ကာဝယ်ဆေးကတော့အကောင်းဆုံးဖြစ်တယ်လို့ထိတ်တန့်ဆေးပညာရှင်ဒေါက်တာဖောက်ချီကပြောပါတယ်။ဒေါန်ဆန်းစုကြည်ကိုဆက်ဆိုထားတဲ့အဂရီလိုက်စားမှုအတွက်စစ်ကောင်စီတက်တယ်ထင်တယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းကတောက်ကြံနေရုံတော်မှာလာရောက်ထပ်ဆိုခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ရပြီးကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေထပ်မံဖြစ်ပွားနေပါလေဗျာ။
我的广告告的三调五超难难记一人重复的广告是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的
是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最多的是你们最နောက်ပိုင်းမှာအမျိုးသမီးကန္တာသိပ္ပံနဲ့နှီးပညာသုတဆုံလင်းအမေရိကန်တခွင်စတာတွေကိုလည်းထုတ်လွှင့်မှုကျွန်တော်တို့ပြင်ဆင်ထားပါလေဗျာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးမှာပ
ါကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိကြီး9ဦးကိုအီသီယိုးပီးယားနိုင်ငံကသူ့နိုင်ငံကနေနှင်ထုတ်ပိုင်ခွင့်မရှိဘူးလို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအီသီယိုးပီးယားဝန်ကြီးချုပ်အဘိအာမက်ကိုပြောကြားလိုက်ပါတယ်။အခုလိုကုလထိတ်တန့်အရာရှိကြီးတွေကိုနှင်ထုတ်တာကိုကုလသမဂ္ဂကလက်မခံကြောင်းအထွေမှုချုပ်ကအီသီယိုးပီးယားဝန်ကြီးချုပ်ကိုတောက်ကြံနေကဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာလို့အထွေမှုချုပ်ရုံဒုတိယပြောခွင့်ရဖာရန်ဟက်ကပြောပါတယ်။ကုလသမဂ္ဂဥပဒေရေးရာဌာနကနယူးယောက်မှာရှိတဲ့အီသီယိုးပီးယားကုလရုံကိုစာပေးပို့ပြီးကုလအရာရှိတွေကိုနှင်ထုတ်ခွင့်မရှိကြောင်းအကြောင်းကြားခဲ့တာပါ။ကုလလူသားချင်းစာနာမှုဆိုင်ရာရုံးဒုတိယအကြီးအကဲနဲ့ UNICEF ကိုစလေအပါအဝင်အရာရှိကြီး9ဦးကို82နှစ်အရွယ်အတွင်းထွက်ခွာသွားဖို့အီသီယိုးပီးယားအစိုးရကစက်တဘရီနေ့မှာညွှန်ကြားခဲ့တာပါ။အီသီယိုးပီးယားနိုင်ငံခြားရေးဝန်ကြီးဌာနကတော့ဒီ9ဦးဟာနိုင်ငံပြည်ရင်းရေးကိုဝင်ရောက်နှောက်ယှက်သူတွေလို့ Twitter မှာရေးသားခဲ့ပါတယ်။အခုလို UNICEF အကြီးအကဲအရာရှိကြီး9ဦးကိုနိုင်ငံကနှင်ထုတ်ဖို့အီသီယိုးပီးယားအစိုးရရဲ့ဆုံးဖြတ်ချက်ဟာစိတ်မကောင်းစရာဖြစ်တယ်လို့ဆိုရင်ကြလည်းကောင်းတယ်လို့UNICEF အဖွဲ့ကတောက်ကြံနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါရယ
်ပါကစ္စတန်အစိုးရအနေနဲ့ TTB Tehrik i Taliban ပါကစ္စတန် Taliban အဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပြုလုပ်နေကြောင်းပါကစ္စတန်ဝန်ကြီးချုပ် Imran Khan ကတောက်ကြံနေမှာပြောဆိုလိုက်ပါရယ်ဒီငြိမ်းချမ်းရေးဆွေးနွေးပွဲဟာအာဖဂန်နစ္စတန်နိုင်ငံမှာကျင်းပခဲ့တာဖြစ်ပြီးပါကစ္စတန် Taliban TTP အဖွဲ့ဟာတဖွဲ့တည်းမဟုတ်ပဲအဖွဲ့ခွဲတွေဖွဲ့ခွဲရှိကြောင်းပါကစ္စတန်အမျိုးသားပြန်လည်တင်းမြတ်ရေးအတွက်အားလုံးနဲ့ဆွေးနွေးကြောင်းဝန်ကြီးချုပ်အီမရန်ခန်ကတူတကီအစိုးရပိုင်းအသံလွှင့်ဌာနနဲ့မေးမြန်းတဲ့မေးမြန်းခန်းထဲမှာပြောဆိုထားပါတယ်။ဆွေးနွေးပွဲရည်ရွယ်ချက်ကတော့ TTP ပါကစ္စတန်တာလီဘန်အဖွဲ့အနေနဲ့လက်နက်ချပြီးအယက်သားတွေအဖြစ်ပြန်လာကြဖို့တိုက်တွန်းဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်။သူတို့ပြန်လာမယ်ဆိုရင်ပါကစ္စတန်အစိုးရအနေနဲ့ခွင့်လွှတ်မယ်လို့ဝန်ကြီးချုပ်ကပြောဆိုပါတယ်။ဒီကိစ္စကိုစီရေးအရာဖြေရှင်းမှာမဟုတ်ဘဲနိုင်ငံရေးနီလန်းအရာလာဖြေရှင်းမယ်လို့လည်းပြောဆိုပါရယ်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကတော့ TTP ပါကစ္စတန်တာလီဘန်အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားပါရယ်ဒါ့အပြင်အကြမ်းဖက်အဖွဲ့ဒီအနေနဲ့အာဖဂန်မျိုးပေါ်မှာခြေကုပ်ယူပြီးတခြားနိုင်ငံတွေကိုတိုက်ခိုက်တာမလုပ်အောင်အာဖဂန်တာလီဘန်တွေကိုဖိအားပေးနေပါရယ်ပြီးခဲ့တဲ့ရက်သတ္တပတ်တွေအတွင်း TTP အစ္စလာမစ်အစွန်းရောက်တွေကအာဖဂန်ဘက်ကနေနေစားဖြတ်ကျော်ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကိုတိုးမြင့်တိုက်ခိုက်ခဲ့တယ်လို့ပါကစ္စတန်အစိုးရကပြောဆိုထားပါတယ်
။ American စစ်ခြေစိုက်စခန်းကိုရောက်လာတဲ့အာဖဂန်နစ္စတန်နိုင်ငံကနေကဲထုတ်လာတဲ့ရာပေါင်းများစွာဟာ American အစိုးရကအခြေချနေထိုင်ဖို့အတွက်မစီစဉ်ရသေးခင်မှာပဲစခန်းကနေထွက်ခွာသွားနေကြတယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။ထွက်ခွာသွားသူပေါင်းက900ဝန်းကျင်လောက်ရှိနေတာဖြစ်ပြီးအခုလိုထွက်ခွာနေတာကြောင့် အမေရိကန်ရဲ့ရှေ့ပြောင်းအခြေသူများအခြေချမှုဆိုင်ရာရှုပ်ထွေးတဲ့လုပ်ငန်းစဉ်တွေကိုအာဖဂန်တွေလက်လျှော့သွားမယ်အခြေအနေဖြစ်လာမှာကိုလူမှုကြီးကြပ်ရေးတာဝန်ရှိသူတွေစိုးရိမ်နေကြတာပါ။အာဖဂန်မှာအနည်း20လောက်ဆင်နွှဲနေတဲ့စစ်ပွဲအဆုံးသတ်ပြီးအမေရိကန်တပ်တွေရုပ်သိမ်းနေချိန်မှာပဲလူသားချင်းစာနာမှုဆိုင်ရာယာယီဝင်ရောက်ခွင့်နဲ့အမေရိကန်ကိုခေါ်ထုတ်လာသူကအများပြားရှိနေတာဖြစ်ပြီးသူတို့ကိုစစ်အခြေစိုက်စခန်းကိုလွှဲပြောင်းပေးပြီးချိန်မှာဒုက္ခသည်ပြန်လဲနေရာချထားရေးအဖွဲ့တွေနဲ့အမေရိကန်အရာရှိတွေကဒီလူတွေကိုဆက်သွယ်ပြီးနေထိုင်ရေးအဆင်ပြေအောင်လုပ်ပေးနေကြတာပါ။အမိမေလုံခြုံရေးဌာန DHS ပြောခွင့်ရကတော့အခုလိုစခန်းကနေထွက်ခွာသွားသူအရေးတက်နဲ့ပတ်သက်ပြီးပြောဆိုဖို့ညှင်းဆိုပေမဲ့ထွက်ခွာသွားသူတွေဟာရေဘူးအားဖြင့်အမေရိကန်နိုင်ငံထဲမှာဆွေမျိုးမိတ်ဆွေအဆက်အသွယ်ရှိသူတွေဖြစ်ပြီးသူတို့ဘာသာရပ်တည်နိုင်တဲ့အခြေအနေရှိသူတွေလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။ကိုဗစ်ရောဂါကူးသရေးမှာအသုံးပြုနိုင်တဲ့ Mask ဆေးကုမ္ပဏီကထုတ်လုပ်တဲ့တောက်ဆေးဟာထိရောက်မှုရှိကြောင်းတွေးရှိရတဲ့အတွက်သတင်းကောင်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတအိမ်တော်ကိုဗစ်တုံ့ပြန်ဆောင်ရွက်ရေးတောင်ဝင်ရှိသူတွေကတောက်ကြနေမှာပြောဆိုလိုက်ပါတယ
် The news of the efficacy of this particular antiviral is obviously very good news the company when they briefed
အစောပိုင်းလေးလာချက်တွေရ Max COVID-19 ဟာ Max COVID-19 ဆေးဟာထိရောက်မှုရှိကြောင်းတွေးရှိခဲ့ရပြီးဆေးရုံတရားမှုနဲ့သေဆုံးမှုကို50ရာခိုင်နှုန်းအထိရှော့ချပေးနိုင်တာတွေ့ရတယ်လို့အင်ဘူရောကိုဗစ်တုံ့ပြန်ဆောင်ရည်အဖွဲ့ကကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်တိုနီယိုဖောက်ချီကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးဟာအကောင်းဆုံးနည်းလမ်းအဖြစ်ဆက်လက်တည်ရှိနေတယ်လို့ပြောဆိုပါရယ်။မတ်ဆေးကိုသာကိုဗစ်အရေးပေါ်ကူးသရေးအတွက်အတည်ပြုပေးခဲ့ရင်ဒီဆေးဟာကိုဗစ်ကူးသရေးအတွက်ပထမဆုံးပေါ်ပေါက်လာတဲ့တောက်ဆေးဖြစ်မှာပါ။ဒါပေမဲ့အမေရိကန်အစားအစာဆေးဝါးနဲ့ကူးစက်ရောဂါထိန်းချုပ်ရေးဌာနတွေကဘယ်တော့အတည်ပြုမယ်ဆိုတာမသိသေးဘူးလို့ဒေါက်တာဖောက်ချီကပြောဆိုခဲ့ပါတယ်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းဒိုမီတာ24 kHz 12133ဒိုင်းဒိုမီတာ40 kHz 9633ဒိုင်းဒိုမီတာ51 kHz 5859နဲ့ဒိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုအမှု၄မှုတက်ပြီးမန္တလေးမှာတရားစွဲခဲ့တဲ့အတွက်နေပြည်တော်မှာပြောင်းရွှေ့ပြီးတောက်ကြံတွေကပထမဆုံးစတင်ကြမ်းလာတဲ့အခါမှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကစစ်ကောင်စီရဲ့တပ်တွေအနေနဲ့လာရောက်ထတ်ဆိုခဲ့တယ်လို့ရှေ့နေဦးခင်မောင်စောက VOA ကိုပြောပါတယ်
။ဦးဖြိုးမင်းသိန်းကနေပြည်တော်မှာဒေါ်လာနဲ့ရွှေကြောင်းတွေပေးတာကိုလက်ခံနေဆိုတဲ့စွပ်စွဲချက်ပါ။အဲတော့အဲ့ဒါဆက်ဆက်ပါလား။အဲ့ဒီအမှုအနေနဲ့လည်းအရသာသက်သည်တရားဆိုတော့ဟာလုပ်ပါလေ။နော်။အဲ့တော့ဟိုကခေါ်အရသာသက်သည်ခေါ်ဆိုပြီးတော့ခေါ်တော့ရောက်လာတော့ဘယ်လိုလဲဆိုတော့ဥဖြူမင်းသိန်းပါရန်ကုန်တိုင်းဝန်ကြီးချုပ်
။ဒေါင်ဆန်းစုကြည်ဟာဥဖြူမင်းသိန်းစီကဒဇိုးလက်ခဆောင်ဖြစ်နေအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲပြီးယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့သူတဦးတည်းကိုဆက်ဆိုထားတာပြန်ဒေါ်ခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့ညီနေရယူရာမှာရာထူးချိန်ဝါကိုတုံးပြီးထိုက်တဲ့တန်ဖိုးတဲ့များစွာရောနေပြီးရယူခဲ့တဲ့အတွက်စုစုပေါင်းမြန်မာကျပ်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တဲ့ဆက်တဲ့ဆွဆွဲချက်တွေနဲ့တရားဆက်ဆိုထားတာဖြစ်ပါတယ်။အောက်ရီဆိုင်ရာအမှု၄မှုမှာဒေါ်ဆန်းစုကြည်တဦးတည်းကိုတည်တံ့ဆက်ဆိုထားတာ2မှု၊တခြားသူတွေနဲ့ပူးတွဲဆက်ဆိုခံထားတာ2မှုပါဝင်ပြီးတောက်ကြနေမှာတော့အဲ့ဒီ၄မှုတွေကတဦးတည်း2မှုနဲ့ပူးတွဲ2မှုပေါင်း3မှုကိုဆက်ဆဲခဲ့တာပါ။အခုကျန်းလာတဲ့အဂရိလိုက်စားမှုတိုက်ဖြည့်ဥပဒေပုံမှန်55ဟာရာထူးအနာအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးရယူခဲ့တဲ့သူတရားဆက်ဆိုတဲ့ဥပဒေပုံမှန်ဖြစ်ပြီးအမြင့်ဆုံးထောင်ဒဏ်15နှစ်အထိချခံနိုင်ရပါတယ
်။ပြည်ပကနေဂျော်ဂျီယာနိုင်ငံကိုပြန်လာတဲ့သမ္မတဟောင်းနီခေးဆာကာရှီဗလီကိုတောက်ကြနေမှာပဲဖမ်းဆီးလိုက်ကြောင်းဂျော်ဂျီယာအစိုးရကကြေညာပါတယ်။အနောက်တိုင်းလူလာသူပြုပြင်ပြောင်းလဲသမ ्या မိခီးဟာ2004ခုနှစ်ကနေ2013ခုနှစ်အထိအာဏာရခဲ့ပြီးသူဟာယူကရိန်းနိုင်ငံမှာတွားရောက်နေထိုင်ခဲ့ပါတယ်။သူ့ရဲ့ဘဝနဲ့လွတ်လပ်မှုတွေဆုံးရှုံးနိုင်တာသိပေမဲ့စွန့်စားပြန်လာခဲ့ကြောင်းသူဟာဂျော်ဂျီယာရဲ့အနောက်ပိုင်းမြို့တော်ဘဒူမီမှာရောက်ရှိနေပြီဖြစ်ကြောင်းတောက်ကြနေမှာပဲသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။သူ့ကိုဖမ်းဆီးလိုက်ပြီးဖြစ်ကြောင်းလက်ရှိဝန်ကြီးချုပ်အရာလီကပြောဆိုပါတယ်အာနာယဇင်ကသူအလွဲသုံးစားလုပ်ခဲ့မှုနဲ့ဆွဆဲပြီးဂျော်ဂျီယာတရားရုံးကနေထောင်ဒဏ်6နှစ်ချမှတ်ထားပါတယ်သူဟာ2003ခုနှစ်လူမှုစန္ဒပြပွဲတွေကိုဥဆောင်ခဲ့ပြီးအဲ့ဒီအချိန်က သမရအဖြစ်တောင်းယူထားတဲ့ဆိုဗီယက်နိုင်ငံသားရဲ့ဝင်ကြီးဟောင်းအက်ဒဝါရှီဗာဒန်နဇီကိုအစိုးရကိုပြုတ်ကျစေခဲ့ပါတယ်။အဲ့ဒီနောက်သူဟာအာဏာရသူဖြစ်လာခဲ့ပါတယ
်။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံအနေနဲ့ဆွမ်းရဆိုင်ရာပြက်လက်မဲ့ချင်းချောက်မှုတွေနဲ့ကြုံနေရချိန်မှာပဲအခုဆောင်းရသည့်အတွက်လောင်စာဆီမပြတ်အောင်လုပ်ဖို့ထိပ်တန်းဆွမ်းရင်ကုမ္ပဏီကြီးတွေကိုတရုတ်အစိုးရကညွှန်ကြားလိုက်ပါတယ်။ဒါအလိုင်းဖြတ်တောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်လာပြီးစစ်ရုံတွေဟာလည်းတချို့ပိတ်ပြပြီးတချို့ဒစိတပိုင်းမဲ့ဖွင့်နိုင်လာကြောင်းထုတ်လုပ်မှုရောနိုင်ငံဆောင်ဖြန့်မှုမှုတက်ပါထိခိုက်နေတာပါ။စီးပွားရေးတွေပြန်ပြီးဖွင့်လာတဲ့အတွက်ပြည်ပဝယ်လိုအားတက်လာချိန်မှာပဲချောင်းမီးတွေဈေးကအဆမတန်တက်လာသလိုအစိုးရရဲ့မီတာကထိန်းချုပ်မှုတွေနဲ့ဖန်လွှင်တန်းွယ်ထုတ်လုပ်မှုတွေအတွက်တင်းကျပ်တဲ့ကန့်သတ်မှုတွေကြောင့်ပြဿနာတွေပေါ်လာနေတာဖြစ်ပါတယ်။မကြာခင်လတွေအတွင်းပြည်내နဲ့ခရင်ဒေတာပေါင်းတရာစင်ကျော်အတွက်စွန့်ရင်တုံးဆွက်မှုဖြတ်တော့ဒါလည်းခံခဲ့ရပါတယ်။တရုတ်နိုင်ငံစွန့်ရင်ကဏ္ဍမှာစစ်မှုထုတ်လို့ရဆရာကိုပါကြီးကျယ်တဲ့ဒုတိယဝန်ကြီးချုပ်ဟန်ဆန်းကတော့နိုင်ငံတွင်းမိပန်းပြက်အောင်လုပ်ဖို့မိပြတ်တာကိုဘလို့မှလက်ခံမှာမဟုတ်ကြောင်းစွန့်ရင်ကုမ္ပဏီတွေကိုပြောကြားခဲ့ပါတယ
်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အဖွဲ့ဝင်နိုင်ငံတွေရဲ့တောင်းဆိုမှုတွေမှာအမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ပူးပေါင်းပါဝင်လာကြပါတယ်။ကွန်ဂိုနိုင်ငံမှာ WHO တာဝန်ရှိသူတွေကလိင်မှုဆိုင်ရာအကြမ်းဖက်ဆော်ကားမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့အစီရင်ခံချက်ထွက်ပေါ်လာပြီးနောက်အဖွဲ့ဝင်နိုင်ငံတွေကတောင်းဆိုလိုက်တာဖြစ်ပါတယ်။အခုလိုအဖြစ်မျိုးတွေနောက်ထပ်မဖြစ်အောင်ပြုပြင်ပြောင်းလဲရေးကိုတန်တိတ်တန်အပြည့်နဲ့လှုပ်ဆောင်ကြမယ်လို့အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ American, EU, Britain, Canada, Norway, New Zealand,Australia နိုင်ငံတွေရဲ့အစိုးရတွေကပူးတွဲကြေညာချက်မှပေါ်ပြထားပါတယ်။2018ခုနှစ်ကနေ2020ခုနှစ်အတွင်းကွန်ဂိုနိုင်ငံမှာ Ebola ရောဂါတိုက်ဖျက်ရေးအတွက်တာဝန်ပေးခံထားသူ WHO ရဲ့ဒေသဆိုင်ရာနဲ့နိုင်ငံတကာတာဝန်ရှိသူတွေကအာဓမ္မပြုကျင့်မှုအပါအဝင်လိင်မှုဆိုင်ရာမတော်မတရားမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွဲချက်တွေပါဝင်တဲ့အစီရင်ခံချက်ထွက်ပေါ်ပြီးနောက်အခုလိုတောင်းဆိုမှုထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနေ့ကထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုဇော်မိုးကျော်တို့ပြောပြပေးခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုရင်ဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတွေကမှကချင်နဲ့စကိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းလီရိုလမ်းမကြီးအတိုင်းတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ PDF KIA တပ်ဖွဲ့တွေကြားတောက်ကြနေညနေပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီအနီးအနားကကျေးရွာသားတွေဒေးလွရကိုတင်းဆောင်ရပါတယ်။စကိုင်းတိုင်းဒေသကြီးကတာမြို့နယ်မှာဆိုရင်လည်းတောက်ကြနေနေကင်းပိုင်းတို့ကတိုက်ပွဲဖြစ်ပွားခဲ့တာပါ။ရန်ကုန်ကပြပလာတဲ့ဒီသတင်းကိုဥက္ကမောင်စုံမင်းပြောပြပေးပါအောင်ဗျာ
။လီဒိုလမ်းမကြီးအတိုင်းခြိတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ KIA အကြားမနေ့ညနေပိုင်းကဖားကန့်မြို့နယ်ဝါရစွတ်ကျေးရွာအတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဝါရဇွတ်ကျေးရွာအနီးကဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
။ညနေ5နာရီကျော်တော့ခွင့်ပြုပြီးဒီကကားဆိုနေမှာတော့အဲ့ဝတ်ချက်ကတော့ကြားတာ။ဒီကကားဆိုပြီးတောင်းကောင်းနေနောက်မှုကကြားမှာကြား။ဆက်သွားတော့အုပ်စုခင်မှာမကြားတော့လက်မပြီးတယ်မကြား။ဆူရောက်တော့ဆက်ကြောက်ကနေမှဒီကိုရထူမင်းရှင်ရှင်တက်လာပုံညာခင်မှာဆက်တော့ပြန်ကြားကနေတော့အချုပ်ခုန်တိုက်တဲ့ပုံရှိ။ကာလမပြီးမှလူတွေမှကြည့်ပြီးမှဟုတ်။အဖြစ်ခက်ပြီးတော့မကြားမှုတွေရခုရှင်တယ်။
တိုက်ပွဲဖြစ်ပွားရာအနီးဘန်ကောက်ကျေးရွာကဒေသခံတချို့ကရှတူဇွတ်ဆံပြကျေးရွာဘက်ကိုတင်းရှောင်လာတာတွေရှိကြောင်းလည်းပြောပြပါဗျ။
အခုကတော့ဘန်ကောက်ကတွေတော့ဘန်ကောက်ကဆံပြကိုရှောင်လာတာရှိတယ်။ဒီကနေမဆုတ်ခွန်ဘူး။ဒီအင်ချောင်းကတော့ဘာလို့ရှိမလဲဆိုတော့ဒီမှာတော့အင်ဂျင်56လောက်ရှိတယ်။အဲဒီကတက်လာတဲ့စစ်ကောင်းတွေရှိပြီးရောစီးလာတာစားနေရတယ်
လီဒိုလမ်းမကြီးတစ်လျှောက်မှာလည်းတောက်ကြနေမနေ့ပိုင်းကစတင်ပြီးစစ်ဆေးတာတွေရှိတယ်လို့လုံခြုံရေးတင်းကျပ်ထားကြောင်းဒေသခံတွေကပြောပါဗျ။ပြီးခဲ့တဲ့သတင်းဘက်ကကချင်ပြည်နယ်တနိုင်းနဲ့ရှင်ဘွေးရံအကြားမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးနောက်မြကြီးနားမိုးကောင်းဘက်ကနေလီဒိုလမ်းမအတိုင်းစစ်ကောင်စီစစ်ကြောင်းတွေဝင်ရောက်လာခဲ့တာပါဒီရက်ပိုင်းတွေအတွင်းမှာတော့မိုးကောင်းမြို့နယ်မရန်ကထောင်ဖားကန့်မြို့နယ်လဝါတနိုင်းမြို့နယ်တိန်ကောက်ရွာတွေအနီးမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စကိုင်းတိုင်းကတာမြို့နယ်အတွင်းမှာတောက်ကြနေနေကင်း2နာရီလောက်ကစစ်ကောင်စီတပ်နဲ့ PDF KIA ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းကတာမြို့နယ်ကဒေသခံတဦးကပြောပါတယ
်ဒီနေ့ပဲ2နာရီ30မှာကတာလမ်းမှာတိုက်ပွဲတစ်ခုဖြစ်တယ်စစ်ကောင်စီတပ်မှဖုတ်ဖော်ရဲတပ်မှရှစ်ရှစ်ရဲတပ်အင်အားတွေအားလောက်ပေါ့နော်ဒီကြောင့်ထိုးရဲချိန်မှာဒေသခံ PDF တွေနဲ့ KIA ဖွဲ့နဲ့ပူးပေါင်းပြီးတဲ့ခေါင်းတော်လမ်းကနေမှစုံခုပြီးချက်တိုက်တယ်ဒီနေရာကကတာမျိုးရဲ့နောက်ဘက်ပြင်းလို့လမ်းခွာကြီးရအနည်း တာနေလဲဖြစ်မှန်ခန့်အကွာပေါ့ဟိုစစ်ကောင်စီကရတဲ့ဟာတွေနဲ့သူတို့ကြာဆုံးတဲ့ဟာတွေကိုကားတွေနဲ့တိုက်ပြီးကတာမျိုးတွေကိုဝင်သွားကြီးရအရှိတက်ဘလောက်တည်သွားတယ်ဘလောက်တန်ရတယ်ဆိုတော့အတိအကျမသိနိုင်ပါဘူးဗျ
PDF နဲ့ KIA ပူးပေါင်းအဖွဲ့ကထိခိုက်ဒဏ်ရာရတာမရှိကြောင်းနဲ့တိုက်ပွဲဖြစ်ပြီးနောက်ကတာမျိုးမှာလုံခြုံရေးတင်းကျပ်ခဲ့ကြောင်းလည်းပြောပါတယ်အခြားဒေသခံတဦးကလည်းကတာမျိုးအထက်ဖက်မိုးတားမှလည်းတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ကြောင်းပြောပေမဲ့ပြီးခြားအတည်ပြုချက်တော့မရရှိသေးပါဘူး။စကိုင်းတိုင်းကတာမျိုးနဲ့ကချင်ပြည်နယ်ရွှေကူမြို့အကြားအေယာဝတီမြစ်အတွင်ဆန်တက်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေကမကြာခဏပြစ်ခတ်တိုက်ခိုက်တာတွေဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကဒီဒေသအတွင်းကိုနယ်မြေရှင်းလင်းရေးလှုပ်ဆောင်လာခဲ့တာလို့ဒေသခံတွေကတွက်ဆနေကြပါတယ်။မနေ့ကဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး KIA ဘက်ကမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရရှိခဲ့သလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိကြောင်းပါခင်ဗျာ
။ကိုကပေါင်းဆိုမင်းပြောပြသွားတာပါခင်ဗျာ။ဒီကရင်ပြည်နယ်ကယားဘက်ကလည်းဒီစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေပြီးတော့လက်နက်ကြီးအသုံးပြုနေတာကြောင့်နေအိမ်တွေမီးလောင်ပျက်စီးတာတွေအတွက်တချို့ကျေးရွာတွေဆိုရင်တရွာလုံးနီးပါးကိုထွက်ပြေးတင်းရှောင်နေရကြောင်းအဲ့ဒီဒေသခံတွေကပြောပါတယ်အနည်းဆုံးတော့လူပေါင်း1000ခွဲလောက်ထွက်ပြေးနေရကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကပြောတာပါရန်ကုန်ကပေးပို့လာတဲ့ကြားပြည်နယ်အခြေအနေကိုတော့ကိုစောမိုးကျော်ကတင်ပြပါမယ
်ဂရင်းနီပြည်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်နှစ်ဖက်တိုက်ပွဲတွေဟာစက်တင်ဘာလ25ရက်နေ့ကစလို့ပုံမပြင်းထန်လာပြီးလက်နက်ကြီးအသုံးပြုတာတွေလည်းရှိလာတဲ့အတွက်ကျေးရွာတချို့နေအိမ်အများအများမီးလောင်ကျွမ်းခဲ့ပြီးတရွာလုံးထွက်ပြေးတိမ်းရှောင်နေရပါတယ်။ကြားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးလက်နက်ကင်တပ်ဖွဲ့တွေနဲ့စစ်တပ်အကြားနှစ်ဖက်တိုက်ပွဲတွေဟာစက်တင်ဘာလ25ရက်နေ့နောက်ပိုင်းကစလို့ပိုပြီးပြင်းထန်လာတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ရဲ့တာဝန်ရှိသူတူက VOE ကိုပြောပါတယ်။ထိုးစစ်တွေပြင်းထန်လာတဲ့အတွက်နတ်ဖက်ကုံဘက်ကနေဒီမော့စုဘက်အထိရွာပေါင်း50ဝန်းကျင်လောက်ကလူတွေထွက်ပြေးနေရပြီးမိုးပြဲကုန်းသာဘက်ကရွာတွေမှာလည်းလူတွေမရှိတော့ဘူးလို့ KNDF တာဝန်ရှိသူကပြောဆိုပါတယ်ခမန်းကြီးအရနောက်ထပ်လူပေါင်း5000လောက်ဟာထွက်ပြေးတိမ်းရှောင်နေရတယ်လို့ KNDF တာဝန်ရှိသူကအခုလိုပြောပါတယ
်အခုမှရတဲ့ကောင်မရှိတော့ဘူးဗျာဟုတ်ခမန်းကြီးကတော့မမားဆိုတော့လူကြီး5000ဝန်းကျင်လောက်တော့ဆမ်းအပ်ဆောင်ရဲစ
စ်ဆောင်တဲ့မှာပါတယ်ဂရင်းနီလူအခွင့်ရအဖွဲ့ကထုတ်ပြန်ကြံပါတော့ဒီမော့ဆိုဘက်ကျေးရွာတစ်ခုမှာစက်တင်ဘာလ25ရက်နေ့ကလက်နက်ကြီးကြီးတွေကျပြီးအင်ဂျင်35လုံးကျော်မီးလောင်ခဲ့တယ်လို့ရေးသားထားပါတယ်စက်တင်ဘာလ30ရက်နေ့ကလည်းလွိုက်ကော်မြို့နယ်ကကုန်းသာကျေးရွာမှာအင်ဂျင်တချို့မီးလောင်ကျွမ်းခဲ့ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အိုချာရဲ့ထုတ်ပြန်ချက်တစ်ခုအရစစ်တပ်နဲ့ဒေသခံလက်နက်ကိုင်တိုက်ပွဲတွေကြောင့်ကြားပြည်နယ်ကလူဦးရေ35000လောက်ဟာနေရက်ကနေထွက်ပြေးခဲ့ရတယ်လို့ဖော်ပြတာပါတယ်။စစ်ပြေးဒုက္ခသည်တွေရဲ့စီးရင်ဟာအတိုးအလျှော့တွေကြောင့်အရေးအတွက်အတိအကျကိုပြောဖို့ခက်ပင်မဲ့လဲလက်ရှိအခြေအနေအရဒီပမာဏကဏန်းပဲရှိနိုင်ကြောင်းကရင်နီလူအခွင့်ရေးအဖွဲ့ကနော်မူရာက VOA ကိုပြောပါတယ်။ဒီ
လိုက်ပြီးလို့ဒီလိုက်ဆိုတဲ့ဟာမျိုးတွေရှိတယ်ဘောနော်အဲ့တော့ဆီရှာရဟပုံများလာပုံများလာတဲ့စိတ်ကွယ်လို့ရှိတယ်ဆိုတဲ့ဟာတရှိနိုင်တယ်ဘုံလိုဒီဟာလေးရတယ်ပေါ့
စစ်ပြေဒုက္ခတဲ့အများစုကနေဆက်ရဆွေမျိုးသားချင်းရှိတဲ့နေရာတွေစီသွားကြတယ်လို့ယာယီဆစ်ဆောင်စခန်းတွေရှိတဲ့နေရာတွေမှာလည်းအများအပြားရှိပါတယ်လက်ရှိတော့အစားအသောက်ကအဓိကအလိုအဆုံးပဲလို့ဒီမော့ဆိုရှေ့ဘက်ချမ်းကိုရောက်ရှိနေတဲ့ပရာဟိတအဖွဲ့တကူကနော်လောအေထူးကပြောပါတယ်သူတို့အနေနဲ့အစားအစာဆေးဝါးနဲ့မိုးကစားတွေကိုကူညီထောက်ပံ့ပေးနေတယ်လို့လဲနော်လောအထူးကပြောပါတယ
်သူကအဓိကကတော့ဆောင်းစာနာရေးခါပေါ်မှာဆရာကျွန်တော်တို့ဒီဆရာလေးဒီပေါ်သူအဓိကစာအောင်ရပြီးသူခေးဝါကတော့အရှင်နဲ့ကုကတည်းဒီမူကပေါ့နော်သူကခုမိုးရတူစီကျွန်တော်တို့မူကလေးကူညီရရှိတယ်ပေါ့
ကချင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းတို့ကဒေသခံလက်နက်ကင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲကလည်းစက်တင်ဘာလထဲမှာပိုမိုပြင်းထန်လာပြီးထပ်ပြေးတိမ်းရှောင်သူထောင်ထဲချီရှိကြောင်းအိုချာအဖွဲ့ကဒီရပိုင်းအတွင်းမှာထုတ်ပြန်ထားပါတယ
်။ဦးစောမိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ချင်းပြည်နယ်မင်းတပ်မြို့မှာဒီစစ်ကောင်စီတပ်တွေကမင်းတပ် CDF ကိုတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ထောင်ထဲချီတဲ့ဒေသခံတွေစိုးရိမ်နေကြပြီးချင်းပြည်နယ်နဲ့အနီးဆုံးဖြစ်တဲ့မကွေးတိုင်းကြောက်ထုမြို့နယ်ဘက်ကိုပြောင်းရွှေ့ပြေးနေကြပါတယ်။
သူကနေထိုင်ရေးအပြင်စာရေးတောက်ရေးနဲ့ကျမကြီးစောင့်ရှောက်မှုကိစ္စဒီမှာပါအခက်ကြုံနေရပါတယ်ဒီကြောင့်ရန်ကုန်ကပြပလာတဲ့သတင်းကိုတင်ပြခြင်းပါတယ်ခင်ဗျာချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့ချင်းပြည်ကာကွယ်ရေးအဖွဲ့
ထောင်ချီတဲ့ဒေသခံအများအပြားမင်းတပ်မြို့နယ်ဆက်ရှိမှန်ဝေးတဲ့မကွေးတိုင်းကြောက်ထုမြို့စေဘေးဆောင်စခန်းကိုတင်းဆောင်လာကြပါတယ်တင်းဆောင်လာတဲ့စေဘေးဆောင်လေးများပြားတဲ့အတွက်နေထိုင်ရေးအပြင်အသုံးဆောင်တဲ့စားသောက်ရေးပါအခက်ကြုံနေရပါတယ်စေဘေးဆောင်စခန်းနဲ့ပတ်သက်လို့ကြောက်ထုဒုက္ခတဲ့စခန်းစီမံခန့်ခွဲရေးကော်မတီဝင်တဦးကအခုလိုပြောပါတယ်တရင်ဆွမ်းမှာနှစ်ပတ်အတွင်းအပြေးချောင်ခိ ီကော်မတီနေတော့တန်နိုင်ဆုံးတော့လိုက်ပြီးလုပ်ပေးနေတယ်ပေါ့လေသူတို့ရဲ့နေရေးထိုင်ရေးစားရေးတောက်ရေးပေါ့ဆိုတော့ကျွန်တော်တို့ကအရင်လက်ရှိကက်ရှိတယ်လက်ရှိကက်ရှိတာကျွန်တော်ရုပ်တဲ့လူများကြီးထပ်ရောက်လာတော့မလောက်တော့ကျွန်တော်တို့ကက်ဒီထပ်ဆောက်တယ်ပေါ့လေထပ်ဆောက်တာကိုကျွန်တော်တို့ကလည်းအများကြီးထပ်မဆောက်နိုင်သေးဘူးတော်တော်ဆက်ထပ်ဆောက်တဲ့ကက်မှလူကပြန်ပြီးသွားပြန်တယ်ပြန်ပြီးတော့နေဆရာမရှိတော့ဘူးကျွန်တော်တို့အင်းတွေကအဆောင်တွေကလောလောဆယ်ရာကျွန်တော်တို့ခဏအနေအချထားပေးတယ်အမှပြီးတော့ကျွန်တော်တို့ကချက်ပြီးထပ်ဆောက်ဖို့စီစဉ်နေတယ်ကျွန်တော်တို့အတိအကျခက်ခဲကြုံတွေ့နေတော့ဒီဟာဘာလို့အခြေခံစားတော့ကုန်လို့ဆန်စီစားပေါ့ဗျာပြီးရင်ကျွန်တော်တို့ရဲ့ဒီဆောင်ချင်ထောင်ပေါ့ခုနောက်ပိုင်းကကျွန်တော်တို့ဒီပေါက်မှာပြည့်ကြောက်ကိတ်မှာလုံးဝပေးမချတော့ဒီအခြေခံစားတော့ကုန်ဆန်စီစားဖေးဝါပေါ့ဒီပြီးရင်ဆောင်ရစားလုံးဝပေးမချတော့ကျွန်တော်တို့ဒီစစ်ပေးဆောင်ကြီးကကျွန်တော်တို့ရုပ်ရက်ပြေးလာတော့တချို့ကြတော့ဒီဆောင်တွေပါတယ်မပါနိုင်ဘူးပေါ့တချို့ကဝါစားတော်ကောင်းကောင်းမပါနိုင်ဘူးဆိုတော့လေသူတို့ကိုကျွန်တော်တို့ရှိတဲ့အားလေးနဲ့ဝင်ထားပေးတယ်မလောက်ဘူးမလောက်တော့ကျွန်တော်တို့အောက်ပြည်ဆက်ကလည်းဆက်လာလို့မရတော့ဒါလေးတွေတော့တော်တော်လေးအချက်အချက်ကြုံတွေ့နေရတယ
်ကုန်စည်စည်းစိမ်မှုနဲ့လှူဒါန်းတဲ့ပစ္စည်းတွေကိုပကုတ်ကူမျိုးကနေတဆင့်မကွေးတိုင်းပေါ့မြို့ကိုဖျက်ဆီးပြီးကြောက်ထုမြို့ကိုရောက်ရှိလာတာဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီကပေါ့မြို့နယ်အဝင်တရတော်စစ်စည်းရေးကိန်းမှာကုန်ပစ္စည်းတွေကိုတင်းစီတာကန့်တတ်တာတွေပြုလုပ်တဲ့အတွက်အခက်အခဲကြုံနေရတာဖြစ်ပါတယ်။တင်းဆောင်လာသူတွေထဲမှာဖျားနာသူတွေလည်းပါဝင်နေပြီးနေထိုင်စားသောက်ရေးအပြင်ဆေးဝါးတွေလည်းပြက်လက်နေတယ်လို့စေဘေးဆောင်တူကပြောပါတယ
်။တင်းလာရေးဖြစ်ခဲ့ကြတာကကျွန်တော်တို့ဟိုဟိုကသူပြန်လာတယ်ခီးပဲနဲ့တော့ဖျားနာကြတယ်ဆေးစင်လေးတွေအနေနဲ့ဆင်းတော့တော့ဖွင့်ကြတော့ဟိုကအဲ့ဒါမှပဲသူနိကျရမှာပဲနိကျရရှင်းနေပဲသူတို့အဲ့လိုမျိုးကျွန်တော်တို့ဝယ်ယူစားတော်နေကြရတာပေါ့ဆေးအခေကြက်ကြည့်တယ်ပေါ့ရကျွန်တော်ဒီဘက်ကပကုတ်ကူကလည်းလာတဲ့လမ်းကြောင်းတွေကဘလုံးမလာလို့မရတော့ကျတော့ဆေးလည်းတော်တော်လေးဘုံရှာပနေပြီလို့ပြောရမှာပေါ့ပြက်လက်နေပြီပေါ့ဗျာ
စစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တပ်ဖွဲ့တွေကြားအပြစ်ရသဘောတူညီချက်ပြည့်ပြည့်ခဲ့ပြီးနောက်ပိုင်းတပ်ပွဲတွေပုံမပြင်းထန်လာသလိုစစ်ကောင်စီတပ်တွေဟာစစ်ပေးဆောင်တွေရှိတဲ့တောရွာတွေအထိစစ်ကြောင်းတွေထိုးစစ်ဆင်လာတဲ့အတွက်စစ်ပေးဆောင်ဒုက္ခသည်အများအပြားဟာကျောက်ထုမြို့ကိုတင်းဆောင်လာကြတာဖြစ်ပါတယ်ကျောက်ထုမြို့စစ်ပေးဆောင်စခန်း10ခုနီးပါးမှာလူဦးရေ1000ကျော်ခိုးလုံနေရာကနေစစ်ကောင်စီတပ်တွေကနှစ်ပတ်အတွင်းနေမြေရှင်းလင်းရေးလုပ်မယ်ဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်လာတဲ့အတွက်အခုလိုထောင်ထဲချီတဲ့စစ်ပေးဆောင်ဒုက္ခသည်တွေကျောက်ထုမြို့ကိုတင်းဆောင်လာကြတာပါဒီလိုဒုက္ခသည်အများအပြားတင်းဆောင်လာတဲ့အတွက်နေထိုင်စားသောက်ရေးအခက်အခဲကြုံနေရတာလည်းဖြစ်ပါတယ်ခင်ဗျာပြည်ဝင်မြန်မာပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေခြူစွာနားဆင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ YouTube စာမျက်နှာမှာလည်း live တိုက်ရိုက်နားဆင်နိုင်တယ်လို့ burmese.voanews.com internet စာမျက်နှာမှာလည်းတိုက်ရိုက်ခြူစွာနိုင်ပါတယ်ခင်ဗျာအခုတော့ငွေကြေးမတည်ငြိမ်မှုကြောင့်စားသောက်ကုန်လုပ်ငန်းတွေထိခိုက်နေရတဲ့အကြောင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံမှာကြာသေးခင်ကစလို့ကြက်ငွေတန်ဖိုးကြာဆင်းခဲ့တာကြောင့်စီဝါရေးလုပ်ငန်းတွေအပေါ်ရိုက်ခတ်မှုတွေရှိလာနေတာမှာစားသုံးကုန်လုပ်ငန်းတွေလည်းပါဝင်ပါတယ်မြန်မာကျပ်ငွေနဲ့လဲလှယ်ရမှာအမေရိကန်ဒေါ်လာတန်ဖိုးကမြင့်တက်လာတာကြောင့်အချို့စားသောက်ကုန်တင်သွင်းရမှာအကန့်အသတ်တွေနဲ့ကြုံနေရတာပါငွေကြေးမတည်ငြိမ်တဲ့အခြေအနေတွေကြောင့်နောက်ဆက်တွဲကြုံရတဲ့စားသောက်ကုန်လုပ်ငန်းတွေနဲ့ပတ်သက်လို့လုပ်ငန်းရှင်တွေနဲ့စားသုံးသူတချို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြထားပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာမုတ်ဖုတ်လုပ်ငန်းလုပ်ကင်သူမတ်ခိုင်က
ကုန်ညာစီးနှုံးနေအတက်ကြကျန်းတာပေါ့ကိုမြန်မာတို့စားတောက်ကုန်လုပ်ငန်းတစ်ဖက်လုပ်နေရတဲ့လူတွေနေမဲ့ ကုန်ရမ်းတွေကိုအများကြီးလဲဝယ်ထားလို့မရတလို့လိုအပ်မှအတိုင်းအတာတစ်ခုတလချင်းအတွက်ဝယ်တဲ့အချိန်မှာအခုနောက်လာအတွက်ကိုဝယ်ဖို့စပြီးစီစဉ်တဲ့အချိန်ကကုန်ရမ်းတွေဂျုံကအစအကူဒါ4000ကနေ9000ပဲဖြစ်သွားကြတာမျိုးနောက်နိုင်ငံသွင်းကုန်ရန်တို့ထောဘတ်တို့ဆိုလို့ရှိရင်အခုဈေးနှုန်းအတက်ကြတွေများတဲ့ခါကျတော့ဆိုင်ကြီးကအရောက်မဖွင့်သေးတော့ဘူးဆိုတော့ကိုအတောင်းဝယ်လို့မရတော့ဘူးပေါ့ရည်ရှည်ရည်တည်လာတဲ့လုပ်ငန်းတစ်ခုအနေနဲ့ကတဘောကပတ်မုန်းတစ်ခုကိုတစ်ထောင်ရောင်းနေတဲ့ဟာမှာချက်ချင်းကြီးကုန်ရမ်းတက်လို့ဆိုပြီး1500လို့ဟိုပြောင်းရောင်းလို့မလွယ်ဘူးပေါ့နော်ဟိုအရင်ကိုပြန်ကာဗယ်လုပ်ဖို့တော့ကိုတော်တော်ခက်ခဲရင်းဖြစ်လာတာပေါ့ဆိုတော့စားသုံးသူအတွက်ကိုပါမငဲနိုင်ဘူးကြောင်းမယ်ဆိုရင်တော့ဒါထောင်နံပါတ်ကလည်း2000ဆိုပြီးဆွဲတင်လိုက်ရင်တော့အများကြံ့ကျင်ကြမှာပေါ့ဒါပေမဲ့စားသုံးသူအတွက်ကသူနဲသွားမဲ့ဟာတစ်ခုလည်းကိုရမလို့လားဆိုဒီကြားမှာရှင်းနေချက်တဲ့ပြဿနာအစပြီးအခုကြုံတွေ့နေရတာပေါ့
ဒါအပြင်ရန်ကုန်မှာအသားကင်ပြန်ရောင်းလုပ်ငန်းလုပ်ကင်သူလူငယ်ကိုဝေလင်းကလည်
းဟိုဂျုံနဲ့ပတ်သက်တာဇီးတော်ဝါတနည်းတော့ကျွန်တော်ပလာတာဝယ်စားတော့လေပုံမှန်250တန်ပလာတာအခု900ဖြစ်သွားတယ်နှစ်ဆတော်ဝါရယ်ဒီဈေးထဲမှာဆိုလို့ဒီယူရီးယားဘက်ကလာပြီးစီးဆိုရင်တော့ဟောတော်တော်များများဈေးတော်ဝါကျွန်တော်တို့ဒီဝယ်စားနေကြခင်ဆိုလို့ရှိရင်ဆိုဒီတရက်နှစ်ရက်အတွင်းမှာတဆောင်ဝင်းကျင်လောက်တော်ဝါရယ်ပုံမှန်800တန်ပစ္စည်းကအခုချိန်မှာ1300လောက်ဖြစ်နေရယ်ယူရီးယားဘက်ကလာပြီးစီးပါအသားပြရတော့ဒီကျောက်ဦးချောင်းတို့ CV ချောင်းတို့ကိုပစုံလုံးတို့လေးရွှေငါမမောင်ရန်ကုန်မြို့ပါလေဒီယူရီးယားပင်နေတာရောင်းနှန်းဆိုင်နေမှာဝယ်တာဟုတ်ခုတော့ဆရာကျွန်တော်ဒီအဲ့အကင်းနေပါကျွန်တော်ယူရီးယားပြန်ပြီးရောင်းနေရပါဘောနည်းတော့ကွာကန့်သက်ဆက်လေးရောရှိပါအရင်ကပေါ်ပေါ်လုံးနဲ့ရောင်းလို့မရတော့ဘူးဟုတ်စားရလို့လည်းကျွန်တော်အဆင်ပြေစေချင်တာဆိုတော့ဒီတော်တော်တိတ်အဆင်ပြေမှုဖြစ်သွားရပေါ့။အရင်ကတော့မကြုံခဲ့ဘူး။အခုမှအမှန်ဆုံးကြုံမှုတော့
။အခုလိုအချိန်မှာဈေးတဲကိုရောက်ခဲ့တဲ့စီးပွားရေးနဲ့ဖွေရခဲ့သူမတ်ပူပူကလည်း
သားငါးစီးရောတော့ထူးထူးထူးထူးအရင်ပြောင်းလဲသွားတာတော့မရှိဘူး။ဒါပေမဲ့ဒီဟိုနိုင်ငံသားကဟိုဝင်တဲ့လေပစ္စည်းတွေပေါ့နော်။ဒီ cheese တို့ပါလို့ကတော့ဈေးကွက်ထဲမှာတော့ဈေးကြီးသွားတယ်။ခေါင်းဆွဲကြောက်တွေဈေးကြီးတယ်။အပူကာရီဆွတ်တို့ပါလို့လည်းဈေးကြီးလာတယ်။cheese ကအရင်တော့က3500တန်ရနေပြီးအခုက4000ဝယ်ရင်ဈေးကနောက်ဆိုရင်ပြန်ပြီးတော့ဈေးကြီးမှဖြစ်တဲ့အတွက်တဲ့နောက်တစ်ထပ်ဝယ်ပေါ့နော်ဈေးကြီးမှပေါ့လို့ဆိုပြောတယ်။အာဒီ online social media မှာတော့ဒီကုန်စည်နှုန်းတက်တဲ့ပုံမှာသူရဘယ်လိုလုပ်ကြမလဲမသိဘူး။ဆက်ပြရမယ်လို့စိုးရင်ပုံပန်မှုတွေတော့ရှင်းပြရတော့ကြားတယ်။ဒီဘာကြီးကိုဒီထပ်ပုံပြီးတော့စိုးလာမယ်ဟာတော့မျောနေလာပြီးသား။ဒါပေမဲ့အခြေခံလူစားကတော့အရန်ကူမှာသူတို့အတွက်ကတော်တော်ဒုက္ခရောက်တယ်။ဟုတ်ပြီတော့ကုန်စည်နှုန်းကလည်းအခုကဆက်ဆက်တက်ချင်းမလို့တိတ်မတက်သေးရ။နောက်ဆိုရင်တော့ကုန်စည်နှုန်းတွေကတက်တော့မှာပေါ့နော်။သူတွေဘယ်လိုမျိုးတာဘူးခုခံနိုင်မလဲပေါ့။အခုဆိုလည်းအလုပ်တွေလည်းအများကြီးကျုပ်ကြရတယ
်။ဒါအပြင်တခြားစားကုန်တွေဈေးတက်လာပုံကိုလည်းအမီမဖော်လို့တဲ့ရန်ကုန်ကအင်ရှင်မကြီးတူက
လေရတော့အစလုံးကတဲ့အိတ်ကို6000ကျော်လောက်ပဲရှိတယ်။အခုက5000ကျော်သွားပြီ။ဒီပြေကုန်ပစ္စည်းတွေလည်းအကုန်လုံးဈေးကျက်တယ်။ကျောက်ဦးပဲနည်းနည်းဈေးကျတယ်။တောင်းစီရဆိုရင်အစလုံးက4000လောက်ပဲရှိတဲ့ဥစ္စာအခု5000ဖြစ်သွားပြီ။ဒီကိစ္စအကုန်ကုန်ကျက်တယ်မဟုတ်သေးရော။ငွေလက်ကျက်300အရင်တော့တရလာတယ်နေရာပဲရှိရင်လေ။ဒီတဲ့ကတော့နော်ကြောင်းမကောင်းဘူးကုန်ကြီးတုံးတွေကတက်တော့ဝယ်သူတွေလည်းတိတ်မရှိဘူးအဲ့လိုမျိုးကြီးလာရတော့ကြားခဲ့တယ်အချင်းချင်းကတော့ဈေးတွေအများတက်တော့မရှိချင်းရလားဘယ်လိုလုပ်ကြမလဲဈေးထဲမှာလည်းအခုလူကတိတ်ကြီးမရှိတလောက်ကိုဖြစ်တယ
်ဒီချိန်ထဲမှာအစ်စ်မြေဂုံတိုက်တွေမှာလည်းစားကုန်အကန့်အသတ်စဖြစ်လာပုံကိုလည်းသတင်းစင်တန်းဆရာကိုမြင့်ကျော်က
ဒီကနေ့2ရက်လောက်မှကုန်ပစ္စည်းတမယ်နမယ်ပေါ့လေတင်းချော်တောက်တဲ့လဖက်ရည်ရုပ်သေးလဖက်ရည်တော့နည်းနေလို့ဆိုပြီးတော့တူဦးနဲ့အသုံးပူယူပါလို့တော့အဲ့လိုရေးကြတာဒီဝေဇီယန်တာစီတီမက်မှာတွေ့တယ
်တကယ်တော့မြန်မာနိုင်ငံစားသုံးသူဈေးကွက်မှာနိုင်ငံခြားကတင်သွင်းလာတဲ့စားကုန်တွေများပြားရှင်ပါလာတဲ့အမျှအခုပြန်အကန့်အသတ်ဖြစ်ဆုံးရှုံးကြရမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်ခင
်ကိုဝင်းမင်းရဲ့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍအမျိုးသမီးကဏ္ဍနဲ့သုဒ္ဓဆုံလင်အမေရိကန်တခွင်စတာတွေကိုနားဆင်ရတော့မှာဖြစ်ပါတယ်
ဒီလိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ ကျိုးရူဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 11.13 လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1509ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသုတဆုံလင်အမေရိကန်တကွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းစုံစုံလင်လင်ထုတ်လွှင့်သွားဖို့ရှိပါတယ်ခင်ဗျ။အဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။နှစ်စဉ်ပေးအပ်နေတဲ့ဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီဆုကိုမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမတ်ဝီဝီနုကဒီနှစ်အတွက်ဂုဏ်ပြုချီးမြှင့်ခံရပါတယ်။မြန်မာနိုင်ငံကအမျိုးသမီးလူငယ်တဦးအနေနဲ့အခုလိုအသိအမှတ်ပြုဂုဏ်ပြုခံရတဲ့အတွက်မြမအရေးကိုနိုင်ငံတကာကပို့ပြီးအယုံဆိုင်လာအောင်အထောက်ပံ့ဖြစ်စေတယ်လို့မတ်ဝီဝီနုကပြောပါတယ်အေသင်ဒီမိုကရေစီဆုရှင်မတ်ဝီဝီနုကိုမတ်ခင်ဖြူထွေးကမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါမဲ့ဝေနုရေအခုလို view တဲ့ချိန်ပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့ပါမမင်္ဂလာပါအခုလို ဖိတ်ကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုဆိုရင်ဒါမဲ့ဝေနုကမြန်မာနိုင်ငံကအမျိုးသမီးဒီလူခွေရေးတက်ကြွလှုပ်ရှားသူတယောက်အနေနဲ့ပေါ့နော်ကမ္ဘာပေါ်မှာဒီမိုကရေစီအတွေးခေါ်အယူဆတွေကိုအစပြုစတင်ခဲ့တဲ့ဒီဂရိနိုင်ငံအေသင်မြို့ကနေပြီးတော့မှပေးအပ်တဲ့City of Athens Democracy Awards ပေါ့နော်မြန်မာလူဆိုရင်တော့ဒီအေသင်မြို့တော်ရဲ့ဒီမိုကရေစီဆုလို့ပြောရမယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံကဒီအမျိုးသမီးတက်ကြွလှုပ်ရှားသူတယောက်အနေနဲ့အခုလိုဂုဏ်ပြုချီးမြှင့်ခံရတဲ့အပေါ်မှာအထူးပဲဂုဏ်ယူရဲဆိုတာကိုလည်းအရင်ဆုံးပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပါအမကျေးဇူးပ
ါဟုတ်ကဲ့ဒီဆုကိုလေဒီဆုနဲ့ပတ်သက်ပြီးတော့ကြည့်တဲ့အခါမှာကျွန်တော်ဗာသတိထားမိလဲဆိုတော့ဒါကမ္ဘာတစ်ဝက်မှာရှိတဲ့ဒီမိုကရေစီတန်းတူညီမျှရေးဒီအခြေခံလူခွင့်ရေးတွေပေါ့နော်ဒီအတွက်အထောက်ချူပန်းတဲ့သူတွေကိုမှဒီအေသင်မြို့တော်ဝင်ကိုယ်တိုင်ကဥဆောင်ပြီးတော့ရွေးချယ်ပေးအပ်တဲ့ဆုဆိုတာကိုသိရပါတယ်။ဆိုတော့ဒီဆုရတဲ့သူတွေအဲထဲမှာဆိုလို့ရှိရင်လည်းဒါကမ္ဘာဒီနိုင်ငံတချို့ကတမရတွေလို့ဒီနိုင်ငံခေါင်းဆောင်ဟောင်းတွေပေါ့နော်တမရတွေဝန်ကြီးချုပ်ဟောင်းတွေနောက်မြို့တော်ဝင်ဟောင်းတွေကိုလည်းတွေ့ရတယ်။ဆိုတော့ဒီနေ့မှကြတော့ဒီလိုဆုမျိုးကိုကိုယ်ပေးအပ်တဲ့အခါမှာဘယ်လိုများအခုခံစားရပါလဲရှင
်။ဟုတ်ကဲ့ပါအမကျေးဇူးပါ။ကျမလေးအခုလိုမျိုးဆုချီးမြှင့်ခံရတာပေါ့နော်အထူးသဖြင့်ဒီလိုဒီမိုကရေစီမွေးဖွားရာမြို့ဖြစ်တဲ့အေသင်မြို့ကနေပြီးတော့အေသင်မြို့တော်ဝင်ကနေပြီးတော့ပေးရဆုပေါ့နော်။အဲ့ဆုကိုဟိုချီးမြှင့်ခံရတဲ့အတွက်ကျမအရန်ဂုဏ်ယူပါတယ်။ဝင်းလဲဝင်းမြောက်ဝင်းမြောက်မိပါတယ်။အဲဘာကြောင့်ဝင်းမြောက်မှုလဲဆိုတော့ကျမတို့ရဲ့လှုပ်ရှားမှုတွေကိုကဘာကအတိမတ်ပြုတ်ပြီးတော့ကျမတို့အတိမတ်ပြုတ်ရဲဆိုတဲ့ဟာမျိုးသိရတဲ့အခါကျတော့ကျမတို့ခွန်အားဖြစ်မိရပေါ့နော်အထူးသဖြင့်ဒီစုမှာဆိုလို့ရှိရင်ဒါကျမ6ရောက်မြောက်စုရှင်ဖြစ်တယ်ပေါ့နော်အာဒီလူငယ်မျိုးသမီးတယောက်လည်းဖြစ်တယ်ဒါအရက်ဖက်လူဖွဲ့စည်းရလည်းဖြစ်တယ်ပေါ့ဒီစုကိုအရင်ချင်းချင်းခံခဲ့ရတဲ့ပုံစံတွေတော်တော်များများဟာဆိုလို့ရှိရင်ဒါအစိုးရအရာရှိဟောင်းတွေဝန်ကြီးချုပ်တွေတမရတွေအမပြောသလိုမြို့တော်ဝင်တွေဖြစ်ခဲ့ပြီးတော့ဒီကျွန်တော်တို့ဒီ Human Rights Watch ရဲ့ Executive Director Kenneth Roth တယောက်ကတော့ဒါ Civil Society ကဖြစ်တယ်ပေါ့နော်အခုကျွန်မကတော့ရက်ဖက်လူဖွဲ့စည်းအနေနဲ့ဆိုလို့ရှင်ဒါဒုတိယမြောက်လူဖြစ်တယ်မြို့သမီးတယောက်အနေနဲ့ဆိုလို့ရှင်တော့ဒါပထမမြောက်စုအချင်းဖြစ်တယ်ပေါ့နော်အဲ့တော့ကိုကျွန်မအရန်ဝန်တာမိပါတယ်ပြီးတော့ဒီစုဟာဆိုလို့ရှင်လည်းရေးပါတဲ့စုတစ်ခုလို့ကျွန်မခံယူရပါကြောင့်လဲဆိုတော့ဒီမြို့တော်ကနေပြီးတော့ပေးရစုလည်းဖြစ်သလိုဒီစုကိုဒီ New York Times ရဲ့ပြီးလို့ရှိရင်ကျွန်တော်တို့ United Nation Democracy Fund ရဲ့Athens Democracy Forum ရဲ့ကနေပြီးတော့ပူးတွဲချီးမြှင့်တာဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုအရေးပါတဲ့စုတစ်ခုကိုဟိုချီးမြှင့်ခံရတယ်အတိမတ်ပြုခံရတယ်ကျွန်တော်တို့ရဲ့လှုပ်ရှားမှုတွေကိုအတိမတ်ပြုခံရတယ်လို့လို့ခံစားရတဲ့အတွက်ကြောင့်မဟုတ်လို့အမြဲတမ်းဝမ်းမြောက်ပြီ
โอเคป่ะสรุปดิสุก็ดิซซั่วပြောတယ်လို့ပေါ့ကဘာတဝက်မှာရှိတဲ့ဒီမိုကရေစီရေးအတွက်အခြေခံလူ့ခွင့်ရေးတွေအတွက်ကျိုးပန်းနေတဲ့သူတွေကိုပေးတယ်ဆိုတဲ့အထက်မှာမှာဒါကဘာပေါ်မှာဒီလိုလှုပ်ရှားကျိုးပန်းနေတဲ့သူတွေကအများကြီးရှိတယ်ဆိုတော့ဒီအထက်မှာမှာဒီမြန်မာနိုင်ငံကနော်အမျိုးသမီးတူဦးဖြစ်တဲ့ကိုကိုရွေးချယ်ဂွန်ပြုချီးမြှင့်နေစရာဟောဘာကြောင့်လို့ထင်ပါလဲသူတို့ကရောဒီစုရွေးချယ်တဲ့သူတွေဘက်ကရောကိုကိုဘာများပြောလာတာရှိပါလဲ
အဲကျွန်မအမြင်ကတော့သူတို့အနေနဲ့ကျွန်မကိုရွေးချယ်ရတဲ့အကြောင်းရင်းကသူတို့ပြောချက်ချက်တည်းရဆိုလို့ရှိရင်ပေါ့နော်ဒါကျွန်မဟာဒီလိုလူငယ်တယောက်အနေနဲ့ဆယ်ကျော်သက်တယောက်အနေနဲ့အဲနှစ်ပေါင်းများစွာဒီလိုထောင်ကျခံခဲ့ရပြီးတော့အာထောင်ကနေပြန်လွတ်လာတဲ့အချိန်မှာလွတ်လာတဲ့နေ့ကစပြီးဒီနေ့ဒီအချိန်ထိ10နှစ်ပေါ့နော်2012ကနေဒီနေ့ဒီအချိန်ထိကျွန်မအနေနဲ့ဆိုလို့ရှိရင်ဒီဒီမိုကရေစီနဲ့လူခွင့်ရေးမြင့်တင်ရေးလူနည်းစုအရေးအမျိုးသမီးအရေးအမ်လူငယ်တွေအဖွံ့ဖြိုးတိုးတက်ရေးစသဖြင့်ဒီလိုမျိုးဒီမိုကရေစီရဲ့စံတမိုးတွေကိုမြင့်တင်တဲ့လှုပ်ရှားမှုတွေကိုဟိုနှစ်စဉ်ရက်ဆက်လှုပ်ဆောင်ခဲ့တဲ့လူတယောက်ဖြစ်တယ်ပေါ့နော်ယုံကြည်ချက်ခံနိုင်မှမှနဲ့ဒီလိုဟိုမစုံမနစ်လှုပ်ဆောင်ချက်တွေကိုအာသူတို့အနေနဲ့ကဘာကိုချပြခြင်းမလို့လူငယ်ကဘာတမွားမှာရှိတဲ့လူငယ်တွေကိုလည်းအားကြကုန်ယူစေလို့တဲ့ရည်ရွယ်ချက်ပါတယ်လို့သူတို့အနေကျွန်တော်ကလည်းကျွန်တော်ပြောလာပါတယ်အာအတိအကတော့ကဘာကိုချပြခြင်းတာပေါ့နော်ကျွန်တော်တို့ဒီမိုကရေစီစနစ်ကိုတိဆောက်ချင်တယ်ဆိုရင်လူတိုင်းလူတိုင်းရဲ့အခွင့်အရေးကိုကာကွယ်ပေးဖို့လိုတယ်လို့ကျမတို့အမုန်းတရားတွေနဲ့ဖယ်ကျင်မှုတွေနဲ့အဲတပ်ဖြတ်မှုတွေနဲ့ဒီမိုကရေစီကိုဒီလိုလူနည်းစုတွေပေါ်မှာအနိုင်ကျင့်အဲတပ်ဖြတ်မောင်းထုတ်မှုတွေနဲ့ဒီမိုကရေစီတိဆောက်လို့မရဘူးဆိုတဲ့ဟာကိုလည်းသူတို့အနေနဲ့ဒါမီးမောင်းထိုးပြခြင်းတယ်လို့ကျမယုံကြည်ပါတယ်ဟုတ်
ဟုတ်ကဲ့ပါဆိုတော့အခုဆိုရင်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီစစ်တပ်ကအာဏာသိမ်းထားတဲ့ရှစ်လပြီးနိုင်ငံရေးအကျက်တဲမျိုးစုံဖြစ်လာတယ်လူမှုစီးပွားအကျက်တဲတွေအများကြီးဖြစ်လာတယ်ဆိုတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကလည်းဒီအာယုံဆက်ပြီးတော့အလေးထားနေတဲ့အချိန်မျိုးမှာဒါမြန်မာနိုင်ငံကအမျိုးသမီးတရားအခုလိုစုချီးမြှင့်ခံရတဲ့ဆိုတဲ့အခါကျတော့ဒါကရောဒီမြန်မာကဒီလှုပ်ရှားမှုပေါ်မှာနိုင်ငံတကာရဲ့ဒီအထောက်အကူပေါ့နော်ဟိုဘလို့များဟိုဖြစ်စေမယ်လို့ရောထင်မိတယ်
ဟုတ်ကဲ့ပါအမဆိုတော့အခုချိန်ဟာဆိုလို့ရှင်မြန်မာပြည်ဟာတကယ်ကိုအမှောင်ခက်ကိုရောက်နေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်စစ်တောင်စီကနေပြီးတော့အာဏာသိမ်းပြီးရဲ့အခါကျတော့ပြည်သူတွေအပေါ်မှာဒီလိုဆိုးရတဲ့ရာဇဝတ်မှုတွေကျူးလွန်ပြီးတော့တကယ်ကိုတန်းပြူနော်အမှောင်ထုတွေကိုဆွဲခေါ်နေရဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့အနေနဲ့ကဒီလိုမျိုးနိုင်ငံတကာစင်မြင့်မှာပြောခွင့်ဆိုခွင့်ရနေရဆိုလို့ရှင်ဒါကိုအတုံးချပြီးအကောင်းဆုံးကိုနိုင်ငံအတွက်ကိုဟိုလှုပ်ရှားသွားဖို့လိုတယ်ပေါ့နော်ပြောဆိုသွားဖို့လိုတယ်လို့ယုံကြည်ပါတယ်ဒါကြောင့်မို့လို့လေအခုကျွန်မဟာဆိုလို့ရှင်အာဒီစုချင်းမြင့်ခံရတယ်ဆိုဒီ platform ဟာဒီစင်မြင့်ဟာဆိုလို့ရှင်တကယ်ကိုအရေးပါတဲ့ဒီစင်မြင့်တစ်ခုဖြစ်တယ်ပေါ့နော်အရေးပါတဲ့ပုံကိုတက်ရောက်တဲ့နာတက်ရောက်ပြီးတော့ပါဝင်တဲ့စင်မြင့်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့မြမအရေးအလောလောဆယ်ဖြစ်ပျက်နေတဲ့မြန်မာပြည်မှာဖြစ်ပျက်နေတဲ့အာဏာသိမ်းမှုအခြေအနေဒီမိုကရေစီလှုပ်ရှားမှုတွေကိုကျွန်မအနေနဲ့ဟိုရှင်းပြခွင့်နေပေါ့เนาะကျွန်တော်အနေနဲ့ဒါထောက်ပြခွင့်နေရရှိခဲ့တဲ့အတွက်ကြောင့်မို့လို့တစုံတရာတော့အကျိုးတရားမှုရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာဒီလိုဒီမိုကရေစီလှုပ်ရှားမှုမှာတို့ပြည်တွင်းအင်အားလက်လို့ဒီနိုင်ငံတကာရဲ့အားပေးမှုတွေလည်းလိုတဲ့အတွက်ကြောင့်မို့လို့ဒီနိုင်ငံတကာစင်မြင့်မှာအခုလိုမျိုးပြောခွင့်ရတဲ့အတွက်ကြောင့်မို့လို့ကျွန်တော်ကကျွန်တော်အနေနဲ့ကတော့ဒီအခွင့်အရေးကိုလက်လို့မခံဘဲနဲ့ပေါ့เนาะဟိုဒီကျွန်တော်တို့ရဲ့ဒီမိုကရေစီတက်ပွဲကိုအားပေးဖို့ဟိုထောက်ခံမှုအတွက်ကိုဟိုတိုက်တွန်းခဲ့ပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့အခုလိုမျိုးအခြေအနေမှာမြန်မာနိုင်ငံမှာလက်ရှိဒီလိုအကျက်တဲတွေဖြစ်နေတဲ့အချိန်မှာနိုင်ငံတကာရဲ့ထောက်ပံ့အားပေးကူညီမှုကရောဘလောက်အရေးကြီးတယ်လို့ခံယူထားပါလဲကိုကဒါဟိုရှေ့တန်းမှာဒီမြန်မာရေးအတွက်ဟိုနိုင်ငံတကာစင်မြစ်မှာဆောင်ရွက်နေတဲ့သူတယောက်ဆိုတော့
ဟုတ်ကဲ့ပါမဟိုနှစ်ပိုင်းပေါ့နော်ကျမတို့တော်လှန်ရေးတစ်ခုအထူးသဖြင့်အာဏာရှင်တိုက်ဖျက်ရေးဒီမိုကရေစီရရှိရေးနော်တော်လှန်ရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ရဲ့အဓိကအင်အားကပြည်တွင်းကလာတာဖြစ်ပါတယ်ကျမတို့ပြည်သူတွေကကျမတို့ရဲ့အင်အားဖြစ်ပါတယ်ကျမတို့ကျမယုံကြည်တာကကျမတို့လူချင်းတဲ့အနာဂတ်ကိုကိုယ်တိုင်ဖန်တီးဖို့လိုတယ်ကိုမှမဖန်တီးရင်သူများလာကူညီပေးလို့မရဘူးလာဖန်တီးပေးလို့မရဘူးနိုင်ငံတကာကလည်းလာဖန်တီးပေးလို့မရဘူးဆိုတော့ကျမတို့ရဲ့အဓိကအင်အားကပြည်တွင်းအားဖြစ်ပါတယ်ကိုရီတီတူးချင်းစီရဲ့လှုပ်ဆောင်ချက်တွေဖြစ်ပါတယ်ဆိုတော့နောက်တစ်ပိုင်းကတော့ဒီနိုင်ငံတကာရဲ့အပိဟုဟိုတိုင်းပြည်တစ်ခုအစိုးရတည်းရဲ့ဖြစ်လာဖို့ဆိုတဲ့ဟာကကိုဘကိုတီးကြအခုလိုကပ္ပရွာကြီးဖြစ်လာတဲ့အခါမှာနိုင်ငံတကာဒီအတိုင်းဝိုင်းနဲ့ဟိုဆက်ဆံပြီးတော့ ကျမတို့ရဲ့ဟိုတိုင်းပြည်နဲ့အစိုးရရဲ့အဲဒိုးစီးပွားတွေကဒီအဆက်ဆက်မှုတွေရှိနေတဲ့အခါကျတော့တိကျရက်တီလိုလည်းမရဘူးပေါ့နော်အဲ့လိုတိကျရက်တီလိုမရတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာရဲ့ဟိုအထောက်ပံ့နဲ့နိုင်ငံတကာရဲ့အပင်မှုတွေလည်းလိုအပ်တယ်ပေါ့ဒီနေရာမှာအရေးပါဆုံးကတကယ်လို့ဒီလိုမျိုး အာနာရှင်တွေပေါ့နော်စစ်အာနာရှင်တွေအာနာတိုင်းနဲ့အုပ်စုတွေကနေပြီးတော့ပါဘလို့ဆိုးရွားတဲ့ရာဇဝတ်မှုတွေကိုကျွလွန်ထားရဲဆိုလို့ရှိရင်အဲ့လိုဟိုနိုင်ငံတကာဥပဒေတွေကိုချိုးဖောက်ထားရဲဆိုလို့ရှိရင်နိုင်ငံတကာမှာဗာလက်ရှိလဲဆိုတော့ကျမတို့ကာကွယ်ပေးဖို့တာဝန်လည်းရှိရပေါ့နော်အဲ့ဟာကိုဟိုအခြေပြုပြီးတော့ကျမတို့အနေနဲ့ကလောလောဆယ်မြန်မာစစ်တပ်ဟာဆိုလို့ရှိရင်လူခွင့်ရေးချိုး ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့စစ်တပ်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့ဒါနိုင်ငံတကာကလည်းသူ့အနေနဲ့သူ့ရဲ့တာဝန်ကိုဖြည့်ဆည်းဖို့လိုပြီးတော့ဒီစစ်တပ်ကိုအရေးယူဆောင်ရွက်ပေးဖို့လိုတယ်ပေါ့နော်အဲ့ဟာကိုကျမတို့ကသူတို့ကိုလှုပ်ဆောင်လာအောင်လို့တိုက်တွန်းနေရတာပေါ့နော်နေဖို့တိုက်တွန်းဖို့လည်းလိုရပေါ့ဆိုတော့ဟိုသူတို့အားကိုဒီနေရာမှာသူတို့စိုးရတဲ့သူတို့မှရှိတဲ့တာဝန်ကိုဖြည့်ဆည်းရင်းနှီးမှသူတို့အားကိုကျမတို့ယူပြီးတော့ပြည်တွင်းကအားနဲ့ပူပေါင်းပြီးတော့တိုက်ထုတ်သွားဖို့လိုတယ်နှစ်ဖက်အင်အားနှစ်ခုလုံးလိုတယ်လို့ကျမပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့ပါဒါပြည်တွင်းကအတိတ်အချိန်ထဲမှာလည်းနိုင်ငံတကာရဲ့အခမ်းအကဏ္ဍလည်းအရေးကြီးတယ်လို့နားလည်ပါတယ်ခုလိုအချိန်ပေးပြီးတော့ဖြည့်ချပေးတဲ့အတွက်အကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါပါကျေးဇူးပါ
မခင်ဖြူထွေးစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရပြီးအခုတခါတော့ကိုအောင်ပြောပြမယ်ဒီတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတတွေစီးနင်းလေးရှိတဲ့ဒီ Air Force One လေယာဉ်အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
Air Force One လေယာဉ်ဟာအမေရိကန်သမရကဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါအခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတည်ဆောက်ထားတာလဲသမရကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမရစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ဟင်းထဲကရုံးခန်းနဲ့အိမ်ဖြစ်ပါတယ်အခုခါမှာတော့ Air Force One လေယာဉ်ကိုဘယ်လိုဖွဲ့စည်းတည်ဆောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေယာဉ်ဟာတာမန်ကုန်တင်လေယာဉ်တစ်စင်းကို Air Force One လေယာဉ်အဖြစ်အသုံးများတဲ့ Boeing 747လေယာဉ်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေယာဉ်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေယာဉ်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engineFeel free to walk up to it.
အင်ဂျင်ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမရမနာပြန်တက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်တက်နိုင်တာပါတကယ်တော့လေ Air Force One လို့ခေါ်တာဟာသမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယဉ်မရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေယာဉ်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force One လို့မခေါ်တော့ပါဘူ
း An Air Force One has also carried the bodies of our deceased presidents on one final ride
ဒါပြင်ကွယ်လွန်သွားတဲ့တမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွက်ရွှေ့ပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါရတယ်။တမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်နဲ့တမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါရတယ်။2020ခုနှစ်ကတမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူတမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်အတိုင်းပြန်လဲပြင်ဆင်ထားပေးခဲ့ပါရတယ်။ ရှိပါတယ်။တမရအခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေးရင်ပေါ်မှာတမရအခန်းထဲကလွဲလို့လေးရင်မှုတွေအတွက်သာအိတ်ရရှိပါတယ်။တမရရုံးဝန်းနှန်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ Couch ထိုင်ကုန်တဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။တမရစီးတဲ့လေးရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတိစောက်ထားတာကြောင့်ပါ။အစည်းအဝေးခန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါ။ဒီ၄တောင်းအမြင့်ကရုံငန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားသလိုအစည်းအဝေးထိုင်ကုန်ဒီမှာဆိုရင်လဲစီဘဲလ်ထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါ။အဲ့ဒီနောက်ကယ်လျက်ကတော့တမရရုံအဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါ။သတင်းမီဒီယာတွေသာမရှိဘူးဆိုရင်တပ္ပရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လဲဆိုပါတယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတပ္ပရ Bill Clinton လက်ထက်ကတပ္ပရနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up He only had 2.5 hours sleep so I came in
သူကနှစ်နာရီခွဲလောက်ပဲအေးရသေးရင်နှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးချိန်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမနာကဒီလိုဆိုရင်မနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမနာရဲ့တရားအမိန်ပေါ့ဗျာ
။လေးအမှုတန်းနေအနေနဲ့သမနာရီနဲ့အခုလိုနီးနီးကပ်ကပ်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ။1989ခုနှစ်ကနေ1993ခုနှစ်အထိတမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရွက်တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်။တမရအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard. He didn't have any specific.
တမရဘော့ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားခြင်းလဲဘာစားခြင်းလဲဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲသူကပန်းကောက်ပြီးဇိမ်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်ဘက်ကီရှော့စ်ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူဟာ1982ခုနှစ်ကနေ1989ခုနှစ်အထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပ
ါ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့သမရ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါတယ်ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လေတကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့ရီအားလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှို့သွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝတ်ရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တယ်လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတဂျွန် F ကနေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမ္မတလင်ဒန်ဂျွန်ဆင်ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စာကျင်းပခဲ့ဘူးပါတယ်။သမ္မတစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမ္မတအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့အမေရိကန်ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုတမရစီးနှင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကိုအောင်ရဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့အခုတခါသိပ္ပံနဲ့ဤပညာကဏ္ဍကိုထိုးလွှင့်ဖို့အချိန်ရောက်လာပါပြီ။ဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်ခင်ဗျာ
။ဒီကဘတ်တော့ Atlantic သမုဒ္ဒရာထဲမှာမျောနေတဲ့ပြီးအမေရိကတိုက် Caribbean ပင်လယ်ကမ်းရိုးတန်းဒေသတွေကိုရောက်လာလေရှိတဲ့ အညူယောင်ပင်လေရည်နှစ်တမျိုးဖြစ်တဲ့ကြောက်ဖွင့်တွေရဲ့အရေးပါပုံအကြောင်းပြောပြပေးပါပါ America တက် Mexico နိုင်ငံအရှေ့ပိုင်းက Yucatan ကျွန်းဆွယ်ဟာ Mexico ပင်လယ်ကွင်းနဲ့ Caribbean ပင်လယ်ကြားမှာရှိပြီးကျွန်းဆွယ်ရဲ့အရှေ့ဘက် Quintana Roo ပြည်နယ်ထဲမှာ Cancun လို့လှပါတဲ့နာမည်ကြီးတဲ့အပန်းဖြေကမ်းခြေတွေအများပြားကြောင့်ခီးတော်တွေနဲ့ပြည့်နေတတ်ပါတယ်။စိမ့်ပြာရောင် Turquoise ကြောက်သားလို့ခြေလင်းလှပါတဲ့ရေပြင်နဲ့ဖြူလွတ်လွတ်တဲ့တောင်ဟာခီးတော်တွေကိုဆွဲဆောင်လို့ရှိပေမဲ့အခုနောက်ပိုင်းမှာကျောက်ပွင့်ညိုတွေအစုလိုက်အပြုံလိုက်ရောက်လာလေရှိတယ်လို့တီးကြလွတ်လပ်တဲ့မက္ကဆီကိုအမျိုးသားတက္ကသိုလ် UNAM အန်နွာတိတ်ပန်နဲ့ကုန်းတွင်းရေရုဆိုင်ရာလေ့လာတဲ့ဌာနကသုတေသနပညာရှင်ဒေါက်တာရိုဇာအီလိုက်ဆာရိုဒရီဂါကပြောပါတယ
် Ya casi se ha vuelto un evento anual, ¿no? Solo que hay años que llega más abundantes que otros.Y también hemos visto que hay gran variabilidad a lo largo de la costa.
ချောက်ပွင့်လို့ခေါ်တဲ့ပင်လယ်ရည်ညီတွေကဒီကမ်းခြေကိုတစ်နှစ်မှတစ်ချိန်လောက်တော့နှစ်စဉ်လာပြီးတော့ဆုလေရှိတတ်ပေမဲ့တချို့နှစ်တွေကြာရင်တော့အချိန်ရည်ပိုးပြီးတော့များများလာဆုတတ်ပါတယ်။ဒီကမ်းရိုးတန်းတစ်ချောင်းမှာလည်းလာပြီးဆုတဲ့ပင်လယ်ရည်ညီပမာဏကအ ਨੇ အများမတူတတ်ပါဘူး။နှစ်တိုင်းအဲ့ဒီလိုပါပဲ။တနေရာနဲ့တနေရာသူတို့လာဆုတဲ့ပမာဏအ ਨੇ အများတော့ကွာလေးရှိပါတယ်။အဲ့ဒီလိုမျိုးပမာဏမျိုးစုံနဲ့ဘာကြောင့်ရောက်လာတတ်တယ်ဆိုတာကျမတို့နားလည်ဖို့နှစ်အတော်ကြာအောင်မှာပါဒါပေမဲ့အခုချိန်မှာတော့သူတို့မလာဘဲကိုမနေဘူးလို့ထင်ပါတယ်ရှင
်အညူယောင် LG တမျိုးဖြစ်တဲ့ Sargassum တွေဟာ Atlantic သမုဒ္ဒရာထဲမှာအောက်ကျန်းပြင်နယ်မထီပဲရေပြင်ပေါ်မှာပဲပေါ်လောမျောနေလေရှိပါတယ်ငါးမျိုးစိတ်ပေါင်း120လောက်နဲ့ကြိုးယုံမဲ့သရဝမျိုးစိတ်120ကျော်ဟာသူတို့ကိုမှီတင်းနေထိုင်ကြတာပါပင်လယ်လေးလိုမျိုးတုံးကန်နီရှားပါမျိုးစိတ်တွေတူနန်ငါးလိုစီးပွားဖြစ်အရေးပါတဲ့ငါးမျိုးစိတ်တွေရဲ့ခိုနားနေထိုင်ရာနဲ့အာဟာရဖြည့်တင်ရာနေရာလည်းဖြစ်ပါတယ်။ဒီကြောက်ပွင့်မျိုးတွေဟာသမုဒ္ဒရာရေစီးကြောင်းနဲ့အတူလိုက်ပါပြီးတနေရာကနေတနေရာကိုရောက်သွားလေရှိပါတယ်။ Atlantic သမုဒ္ဒရာထဲမှာရှိတဲ့ Equator ရံဝင်းကပူနွေးပြီးအာဟာရဓာတ်ပေါ်ကျယ်တဲ့ Sargasso ပင်လယ်ပြင်မှာတွေ့ရလေရှိတာကြောင့်သူတို့ကိုဆာဂက်ဆန်မျိုးစိတ်ဖြစ်နေနာမည်ပေးထားတာပါဒီကြောက်ပွင့်လေးတွေစုစည်းပြီးမြက်ဖြာလိုအချက်ကြီးတွေဖြစ်လာတဲ့အခါမှာလေးနဲ့ရောရေစီးကြောင်းနဲ့ပါမျောပါပြီးကရေဘီယံပင်လယ်ဘဲကိုရောက်သွားလေရှိပါတယ်ဒီအခါမှာကရေဘီယံကျွန်းနိုင်ငံတွေရှိရောက်သွားလေရှိတယ်လို့တခါတလေမှာအနောက်အာဖရိကအထိပါရောက်သွားတတ်တာပါဒါပေမဲ့သဘာဝအားဖြင့်အနည်းချင်းလောက်သာပင်လယ်ကမ်းဆက်တွေမှာတင်နေလေရှိပါတယ်ဒီကြောက်ပွင့်တွေဟာပင်လယ်ကမ်းရိုးတန်းတည်မြဲရေးအတွက်ရောကမ်းခြေတစ်လျှောက်မြေစီဩဇာကျယ်ဝစေဖို့အတွက်ပါတိတ်ကိုအရေးပါတယ်လို့အမေရိကန်နိုင်ငံ Caribbean Data က Virgin Island အစိုးရဒုဝန်ကြီးချုပ်လည်းဖြစ်တယံဇာတနဲ့အလုသမားဝန်ကြီးလည်းဖြစ်တဲ့ဒေါက်တာ Cadric Pickering ကပြောပါတယ်ကြောက်ပွင့်တွေဟာငှက်တွေအပါအဝင်တဲတောင်ပြင်မှာချက်ဆားတဲ့သရဝငယ်လေးတွေအစာဖြစ်တယ်လို့တဲတောင်ကမ်းခြေတစ်ဝိုက်ပေါက်ရောက်တဲ့အပင်တွေအတွက်လည်းမြေဩဇာဖြစ်စေပါတယ်ဒါပေမဲ့ဒီကြောက်ပွင့်တွေဆွေးမြေ့တဲ့အခါမှာထွက်လာတဲ့ hydrogen sulfide ကအနံ့တိတ်ဆိုပါတယ်။အယံအဆင်းမရှိပေမဲ့မီးလောင်လွဲပြီးအန္တရာယ်ကြီးတဲ့အဆိတ်ငွေတစ်မျိုးဖြစ်ပါတယ်။ဒီဆွေးမြေ့နေတဲ့ကြောက်ပွင့်တွေဟာအနည်းချင်းလောက်ပဲဆိုရင်သူတို့ကိုမိုးရေကတန့်ဆင်ပေးတတ်တယ်လို့နောက်တစ်ခါမုန်တိုင်းဝင်မျောပါသွားတာဒါမှမဟုတ်တဲတောင်အောက်ကိုရောက်သွားတာမျိုးကြောင့်ကမ်းခြေအတွက်မြေစီဩဇာဖြစ်တင်းပေးတဲ့အပြင်ကမ်းခြေထိမ့်သိမ်းရဲ့အတွက်ပါတိတ်ကိုအရေးပါပါတယ်။ကြောက်ပွင့်တွေဟာရေထဲမှာဆွေးနေတော့ဘန်းအန်တွေမှမပေးတတ်ပါဘူး။ဒါပေမဲ့ကမ်းခြေမှာတကယ်လို့ကြောက်ပွင့်ဖြာကြီးတွေသုံးပေလောက်ထူလာရင်တော့ဖယ်ရှားပေးဖို့လိုပါတယ်။မဖယ်ရှားရင်တော့ဝန်းကျင်တစ်ခုလုံးမှာဆိုးရတဲ့အနက်အသက်တွေလွှမ်းလာနိုင်တယ်လို့ဘက်တီးရီးယားတွေပေါက်ပွားပြီးအောက်ဆီဂျင်နည်းပါးသွားတဲ့အတွက်ရေသရဝတွေရှင်သန်ဖို့အတွက်ခက်ခဲတဲ့ဝန်းကျင်ဖြစ်လာနိုင်ပါတယ်။2021မှာတော့မက္ကဆီကိုရေရက်ကကမ်းခြေမှာရှင်းလင်းပေးရတဲ့အထိအညိုယောင်ကြောက်ပွင့်ပင်လယ်ရည်ညှိတွေတိတ်ကိုများလာတယ်လို့ဒေါက်တာရိုဇာကပြောပါတယ
်။ Entonces como que se hizo la tormenta perfecta, ¿no? Llegó el sargazo, había nutrientes, está el agua cálida y esto
တကယ်လို့မုန်တိုင်းကောင်းကောင်းဝင်မယ်ဆိုရင်ကမ်းခြေကိုကြောက်ပွင့်နေရောက်လာတတ်ပါတယ်။အဲ့ဒီမှာအဟာရဓာတ်တိတ်ကြွယ်ဝသလိုရေကလည်းနွေးနေတော့ကြောက်ပွင့်တွေပွားဖို့အတွက်အခြေအနေကတိတ်ကောင်းတာပေါ့ဒီနှစ်မှာတော့အခြေအနေတိတ်ကောင်းလို့ကြောက်ပွင့်ပွားနှုန်းကတိတ်မြန်ပြီးတော့ရက်ပေါင်း20အတွင်းမှာသူကနှစ်ဆလောက်ကိုပွားနိုင်တဲ့အပြင်ဆက်ဆက်ပြီးတော့လည်းပွားနေတာကြောင့်ဒီနှစ်မှာတော့ကြောက်ပွင့်တွေအများကြီးတွေ့ရပါတယ
်ဒ ဒီကျောက်ပွင့်တွေဟာ2021ခုနှစ်ကစပြီးကရေဘီယံပင်လယ်ကြောမှာတဖြည်းဖြည်းများလာနေပြီးလဟဥရယာသည်ပြောင်းလဲမှုနဲ့ဆက်နွယ်နေမယ်လို့ခန့်မှန်းရပေမဲ့တိတ်တိတ်ချာချာတော့သူ့ပြေသနာမလုံနိုင်ကြသေးပါဘူး။ကင်တနာရူးပြည်နယ်တစ်ခုထဲမှာလည်း2021မတ်လကစပြီးမက္ကဆီကိုရေရက်ကဖယ်ရှားပြရတဲ့ကျောက်ပွင့်ကတန်ချိန်ပေါင်း 38,000 ကျော်ရှိပါတယ်။ဒီရေညှိတွေကိုစောက်လို့ရေးအတွက်တာမကတရိတ်ဆန်အစာတွေထုတ်လုပ်တာ၊ဓာတ်မြေဩဇာထုတ်လုပ်ရာတွေမှာပါတုံးနိုင်တဲ့အတွက်ဒေသရင်းစီးပွားရေးလုပ်ငန်းရှင်တွေကအသုံးချဖို့အတွက်ကြံစည်နေကြစေဖြစ်ပါတယ်။
Desafortunadamente ahorita pues el uso industrial de estas algas es muy poco. O sea, lo ideal sería que tuviéramos industrias pues, que utilizaran toneladas. Entonces,
ကျောက်ပွင့်တွေအများကြီးရနေပြီမဲ့ကျောက်ပွင့်ကိုစီးပွားဖြစ်အသုံးချဖို့တကယ်တမ်းမှာတော့တိတ်ပြီးတော့မလုပ်နိုင်သေးပါဘူး။ကျမတို့ကတော့အခုချိန်ထိဆိုရင်နှစ်စဉ်နှစ်တိုင်းဒီကမ်းခြေကိုရောက်လာတဲ့ကျောက်ပွင့်တွေကိုတန်နဲ့ချီပြီးတော့စက်မှုလုပ်ငန်းအတွက်သုံးနေပါတယ်။တကယ်ဆိုရင်ဒါကိုအသုံးချဖို့စက်မှုလုပ်ငန်းတွေကိုပထမဆုံးထူထောင်ဖို့လိုတာပါ။လက်ရှိမှာကျတော့တိတ်ပြီးတော့မရှိသေးပါဘူး။ရှိတဲ့ဟာတွေကလည်းနည်းနည်းလေးပဲ။အများအပြားကစမ်းသက်တဲ့အဆင့်မှာပဲရှိနေသေးပါတယ်။ကျမတို့မှလိုနေတာကဒီကြောက်ပွင့်တွေကိုစုဆောင်ပေးမယ်စနစ်ဖြစ်ပါတယ်။ဒါ့အပြင်ဥပမာဒီကြောက်ပွင့်တွေကိုပြည်ပတင်ပို့နိုင်တဲ့အထိစီးပွားဖြစ်လုပ်နိုင်တာမျိုးမက္ကဆီကိုမှာမရှိသေးပါဘူးရှင်
။2017ခုနှစ်မှာတော့ကကရေဘီယံပင်လယ်ကြောမှာဒီကြောက်ပွင့်တွေကိုမိုင်9500ကျော်တရှိလောက်ထိပြန့်နှံ့နေတာကို NASA ကောင်းကင်ဂျူရူဓာတ်ပုံမှာတွေ့ခဲ့ရပြီးအဲ့ဒီအချိန်ကဒီကြောက်ပွင့်ဖြာကြီးတွေကြောင့်ရေအောက်ကတန်တာကြောက်တန်းတွေနေအောင်မရပဲဖြစ်ခဲ့ရတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုတောက်ကြနေညာတိုင်းနဲ့အခုလိုစနေမနက်ခင်းတိုင်းမှာနားဆင်ရမှာဖြစ်ပါတယ် VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတည်သချင်းတောင်းခြင်းနဲ့မိမိတို့ဒေသတွင်းကထူးခြားတဲ့ဖြစ်စဉ်သတင်းတွေကိုရေးသားပေးပို့လို့ရတယ်ဆိုရင်စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိကြီး9ဦးကိုအီသီယိုးပီးယားနိုင်ငံကသူ့နိုင်ငံကနေနှင်ထုတ်ပိုင်ခွင့်မရှိဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူရက်စ်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်ကိုပြောကြားလိုက်ပါတယ်ဒါအပြင်ကုလသမဂ္ဂဥပဒေရေးရာဌာနကနယူးယောက်မှာရှိတဲ့အီသီယိုးပီးယားကုလသမဂ္ဂရုံးကိုစာပေးပို့ပြီးကုလသမဂ္ဂအရာရှိတွေကိုနှင်ထုတ်ခွင့်မရှိကြောင်းအကြောင်းကြားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးဒုတိယအကြီးအကဲနဲ့ UNICEF ကိုစလဲအပါဝင်အရာရှိကြီး9ဦးကို82နှစ်အတွင်းထွက်သွားဖို့အီသီယိုးပီးယားအစိုးရကခြေတပြေးနေမှာညွှန်ကြားခဲ့တာပါနိုင်ငံခြားရေးအီသီယိုးပီးယားနိုင်ငံခြားရေးဝန်ကြီးဌာနကလည်းဒီ9ဦးဟာနိုင်ငံပြည်တွင်းကိုဝင်နှောက်သူတွေလို့ Twitter မှာရေးသားခဲ့တာပါပါကစ္စတန်အစိုးရအနေနဲ့ TTP ခေါ် Tehrik-e Taliban Pakistan Taliban အဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခမ်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ဆွေးနွေးပွဲရည်ရွယ်ချက်က TTP ပါကစ္စတန်တာလီဘန်အဖွဲ့အနေနဲ့လက်နက်ချပြီးအရသားတွေအဖြစ်ပြန်လာဖို့တိုက်တွန်းဖို့ဖြစ်တယ်လို့ပြောပါတယ်။သူတို့ပြန်လာမယ်ဆိုရင်ပါကစ္စတန်အစိုးရအနေနဲ့ခွင့်လွန်မယ်လို့လည်းဝန်ကြီးချုပ်အမရမ်ခမ်ကပြောပါတယ်။ COVID ရောဂါကုသရေးမှာအသုံးပြုနိုင်တဲ့ Mark ဆေးကုမ္ပဏီကထုတ်လုပ်တဲ့တောက်ဆေးဟာထိရောက်မှုရှိကြောင်းတွေ့ရတဲ့အတွက်သတင်းကောင်းတစ်ခုဖြစ်တယ်လို့ American သမ္မတအင်ဒိုကိုဗစ်တုံ့ပြန်ဆောင်ရွက်ရေးအဖွဲ့ကကူးစက်ရောဂါကျွမ်းကျင်သူဒေါက်တာဖောက်ချီကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးဟာတော့အကောင်းဆုံးနည်းလမ်းဖြစ်ဆက်ပြီးရှိနေပါတယ်လို့ပြောပါတယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုအမှုလေးမှုတက်ပြီးမန်နင်းလေးမှာတရားစွဲတာတောက်ကြနေကပထမဆုံးကြားနာတဲ့အခါမှာရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကစစ်ကောင်စီတပ်တွေနေနဲ့လာရောက်ထွက်ဆိုခဲ့တယ်လို့ရှင်းနေဥက္ကမောင်စောက VOA ကိုပြောပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ဥက္ကမောင်စုံမင်းဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert McLean နဲ့ Nick Ivanov တို့ဖြစ်ကြပါတယ်စနေနေ့မနေ့ခင် VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ တိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.